Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American အသံကနေ2019ခုနှစ်ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိ9.3 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ကြော်စင်တာပါမြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ရည်ရည်ချက်ကနောက်ပြန်ဆွလိုက်ပြီးဆိုတဲ့ကိစ္စကိုသမ္မတထရမ်ကညှင်းဆန်လိုက်ပါတယ်အိန္ဒိယပါကစ္စတန်တိမမှုအစီမြန်မာလာနေပါတယ်ဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာကလေးငယ်၅သိန်းအခြေအနေကိုစွန့်ပွဲကောင်းတယ်လို့ UNICEF ကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးသတင်းတွေကိုဒေါက်တာမျိုးသက်နဲ့အတူပြောပြမှာဖြစ်ပါခင
်ကောင်းပါပြီအခုဗီယက်နမ်မှာအမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးဒုတိယအကြိမ်မြောက်ထိပ်တီးဆွေးနွေးပွဲထူးခြားချက်တွေနဲ့ပတ်သက်လို့
It's an honor to be with Chairman Kim.It's an honor to be together in really a country Vietnam.
ဒါကတော့သမ္မတထရန့်ကနေပြီးတော့သတင်းတောက်တွေကိုပြောသွားတာပါ။သူတို့နှစ်ဦးဟာဘာသာပြန်မပါဘဲနဲ့တီးခြားတွေ့ဆုံခဲ့တဲ့ထူးခြားချက်တွေကိုလည်းသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲ့ဒီနောက်ရိုဟင်ဂျာဒုက္ခသည်ကလေးငယ်၅သိန်းအရေး UNICEF ဘာတွေတိုက်တွန်းထားသလဲ။နောက်တစ်ခါစင်ကာပူအခြေစိုက် Visa Card ကုမ္ပဏီကနေမြန်မာစစ်တပ်ပိုင်းဩကလာကောက်ကွင်းနဲ့ဆက်ဆက်လုတ်ကင်မှုကိုရက်ဆိုင်လိုက်တဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ရေးအခက်အခဲစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကြော်စံသာရဲ့မြန်မာနိုင်ငံအကြောင်းဒီမြမအရေးသုံးသပ်ချက်ကိုလည်းကြားဖို့ရှိပါရှင်။အခုတော့နောက်ဆုံးရသတင်းတွေကိုဥကြော်စံသာနဲ့ဒေါက်ခင်မြတ်တတူကတင်ပြမှာပ
ါ။မြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ရည်ရည်ချက်ကနောက်ပြန်ဆွလိုက်ပြီးဆိုတဲ့ကိစ္စသမ္မတဒေါ်နယ်ထရမ်ကညှင်းဆန်လိုက်ပါတယ်။မြောက်ကိုရီးယားနဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမှာနှနိုင်ငံအလံရှိကင်ဂျွန်အွန်နဲ့လက်ဆွဲနှုတ်ဆက်တဲ့ကာလမှာပဲဒေါ်နယ်ထရမ်ကအခုလိုညှင်းဆန်လိုက်တာဖြစ်ပါတယ်။1953မှာ Armistice ခေါ်စစ်ပြောင်းကြေညာချက်လောက်နဲ့ရဆိုင်သွားခဲ့တဲ့ကိုရီးယားစစ်ပွဲကိုတိုင်ဝမ်အဆုံးသတ်ကြောင်ကြေညာမလားဆိုတဲ့သတင်းတောက်တူရဲ့မေးခွန်းကိုဒေါ်နယ်ထရမ်က We'll see ကြည့်ရသေးတာပေါ့လို့ပြောကြခဲ့တာဖြစ်ပါတယ်။ကောင်းကောင်းနှူးဟနွိုင်းမက်ထရိုပိုဟိုတယ်မှာဘုရူနေကညစာမစားခင်ဘေးနာကအခန်းတစ်ခုမှာစကပြန်းတွေမှအပတ်တခြားဘယ်သူမှမပါပဲဆွေးနွေးကြရပါတယ်။အဲဒီမှာသမ္မတထရမ်ကသူ့ကိုရဲရင်တဲ့ဆုံချချက်ကိုချမှတ်နိုင်တဲ့အတွက်သမ္မတထရမ်ကိုကင်ဂျွန်အွန်းကချီးကျူးထားတာသတင်းတော်တို့ကြားခဲ့ရပါတယ်။ဒေါ်နယ်ထရမ်ကလည်းတွတ်တက်မှုတွေအများကြီးရှိတယ်။အကြီးမားဆုံးတွတ်တက်မှုကတော့သူတို့နှစ်ယောက်အကြားဆက်ဆံရေးဖိတ်ကောင်းတယ်ဆိုတဲ့အချက်ပဲလို့ပြောကြသွားပါတယ်။ကြားသပတင်းနေ့မှာတော့ကောင်းကောင်းနှူးပုံမိုကျပြန်တက်ကိစ္စတွေကိုဆွေးနွေးရမယ်လို့မျှော်လင့်ရပါတယ
်။ American သမ္မတဒေါ်နယ်ထရမ့်ရဲ့ကာလတာရှည်ကိုရေးရှင်နေဖြစ်တဲ့ဆောင်ရွက်ခဲ့သူ Michael Cohen ကသမ္မတထရမ့်မှာလူမျိုးရေးခွဲခြားသူလူလိန်လူညာတယောက်ဖြစ်တယ်လို့လွှတ်တော်စွန့်စမ်းရေးကော်မတီရှေ့မှောက်မှာဗိုလ်တစ်ဖူးနေကထွက်ဆိုခဲ့ပါတယ်။2016ရွေးကောက်ပွဲမဲဆွဲပွဲမှာအတိုက်ခံ Hillary Clinton အတွက်ညှဉ်းပန်းစေခဲ့တဲ့ Democratic Party DNC ကအီးမေးလ်တွေကို WikiLeaks ကဖောက်မချခင်မှာ WikiLeaks တီထောင်သူ Julian Assange နဲ့ Trump မဲဆွယ်အဖွဲ့အကြံပေး Roger Stone တို့ဆက်သွယ်ခဲ့တယ်ဆိုတာကို Trump ကတည်ထားကြောင်း Cohen က Competition မှာထွက်ဆိုခဲ့ပါတယ်။ဒါ့အပြင်သမ္မတ Trump ဟာ2016ရွေးကောက်ပွဲမဲဆွယ်ကာလအတွင်း Russia နဲ့စီးပွားရေးလှုပ်ဆောင်မှုဘာမှမရှိဘူးလို့ပြောပေမဲ့ Russia နိုင်ငံ Moscow ကအင်တာနက်သဘောတူညီချက်အတွက်အဲဒီတုန်းကပြစ်ဝဲပြီးဓာတ်ရိုက်ညှိနှိုင်းပေးခဲ့တယ်လို့လည်း Cohen ကပြောပါတယ်။သမ္မတထရမ့်မှာရွေးကောက်ပွဲမှာသူနိုင်မယ်လို့မျှော်လင့်ထားမထားတဲ့အတွက်မော်စကိုကအင်ချန်မီလောက်ကကိုလက်လွတ်မခံနိုင်တာကြောင့်သူရုရှားနဲ့စီးပွားရေးလုပ်ခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့မဲပေးသူတွေကိုထရမ့်ကထပ်တလဲလဲလညာခဲ့တယ်လို့လည်းကိုဟင်ကပြောပါတယ်။အခုလိုညှိနှိုင်းမှုတွေနဲ့ပတ်သက်ပြီး2018ကွန်ဂရက်စ်လွှတ်တော်ရှေ့မှာသူထပ်ဆိုချက်တွေမှာလညာခဲ့တာဖြစ်တယ်လို့သူကနောက်ပိုင်းဝန်ခံတာပါ။အခုလိုလွှတ်တော်ညင်ညာလညာထပ်ဆိုဖို့သမ္မတထရမ့်ကတိုက်ရိုက်မညွှန်ကြားပေမဲ့သူ့ကိုလညာထွက်ဆိုစေခြင်းကြောင့်ရှင်းရှင်းသိစေခဲ့တယ်လို့လည်းကိုဟင်ကပြောပါတယ်
။နျူကလ িয়ার လက်နက်ကိုစီနဲ့အပြိုင်ဆိုင်ဖြစ်နေကြတဲ့အိန္ဒိယနဲ့ပါကစ္စတန်အကြားတိုက်လေရင်တွေပြစ်ချရဲဆိုတဲ့အပြန်အလှန်ပြောကြားချက်တွေကြောင့်တင်းမာမှုပုံမှုမြင်မာလာနေပါတယ်။အငင်းပွားကက်ရှမီးယားနယ်မှာသတ်မှတ်ထားတဲ့သူတို့ထင်းကျုပ်မြင့်အပေါ်ကြော်ဖြတ်ပြန်နှံ့လာတဲ့အိန္ဒိယလေရင်နှစ်စင်းကိုပြစ်ချလိုက်တယ်လို့ပါကစ္စတန်ကဆိုပါတယ်။အချက်ပြတဲ့အနေနဲ့အိန္ဒိယပိုင်တဲ့ကိုပါကစ္စတန်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ပြီးအိန္ဒိယလေယာဉ်မှုတူကိုလည်းဖမ်းဆီးထားတယ်လို့ဆိုပါတယ် အပြည့်စင်းတဲ့အစီအကျေထိခိုက်မှုမရှိအောင်စီစဉ်ပြီးအိန္ဒိယကမိမိတို့ပိုင်တဲ့ကိုဝင်လာရင်မိမိတို့ဘက်ကလည်းသူတို့ပိုင်တဲ့ကိုပြန်တိုက်နိုင်တယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတိုင်းပြည်ကိုမင်းငုံပြောကြားမှာထည့်သွင်းပြောကြားသွားပါတယ်။ပါကစ္စတန်တိုက်လေရင်တစ်စင်းကိုပစ်ချနှံလိုက်တယ်လို့အိန္ဒိယကဆက်ပြောတာပါကစ္စတန်ဘက်ကတော့ငြင်းဆန်ထားပါတယ်။အိန္ဒိယကတော့ပါကစ္စတန်ဟာရန်စမခံရပဲကျူးကျော်ပြီးအိန္ဒိယတပ်စခန်းတွေကိုပစ်ခတ်တယ်လေကြောင်းပိုင်နဲ့ကိုကျူကျော်ခဲ့တယ်လို့ဆိုထားပါတယ်။လေရင်ပြစ်ချက်ခံရပြီးတော့သူတို့လေရင်မှုတူပါကစ္စတန်ဘက်ကလက်ထက်မှာရှိနေတယ်ဆိုတာကိုလည်းအိန္ဒိယကအသိအမှတ်ပြုပြောကြားထားပါတယ်
။သမရအင်ယူဂျီကန်ချန်ပီဂျယ်ရက်ကိုရှနာဟာ sorry အင်ရှိမင်းသားနဲ့အင်္ဂါနေ့ကတွေ့ဆုံပါတယ်။ဒါအမေရိကန်ချီဆိုက် sorry တရင်သမားဂျမဲလ်ခါရှိုဂျီအသက်ခံရတဲ့အောက်တိုဘာလကစရင်ပထမဆုံးချိန်တွေ့တာဖြစ်ပါတယ်။သူတို့နှစ်ဦးကရီယတ်မှာတွေ့ဆုံပြီးအရှိတဲပိုင်းဒေတာရင်းရင်းနှီးမြှုပ်နှံမှုနဲ့ဒေတာရင်းငင်းချင်းချိုးပန်းမှုတွေအပါဝင်ကဏ္ဍမျိုးစုံကိုဆွေးနွေးတယ်လို့သမရအင်ယူကဗိုလ်တပူးနဲ့ကြေညာချက်ထုတ်ပြန်ပြောပါတယ်။အရင်ဆွေးနွေးချက်တွေပေါ်အခြေခံပြီးအမေရိကန်နဲ့ sorry နှစ်နိုင်ငံကြားပူးပေါင်းဆောင်မှုတိုးမြင့်ရင်းနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားငင်းချင်းရဖို့ Trump အစိုးရအဖွဲ့ချိုးပန်းမှုတွေကိုဆွေးနွေးခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒီကြေညာချက်မှာခချိုကြီးနဲ့ပတ်သက်ပြီးတစုံတရာမဖော်ပြပါဘူးခချိုကြီးတက်ခံရမှုမှာအမေရိကန်နဲ့ sorry အရေးပြနှစ်နိုင်ငံကြားတင်းမာမှုတွေဖြစ်စေခဲ့တာပါကူရှနာဟာအင်ရှိ sorry အင်ရှိဆန်နဲ့နီးကပ်တဲ့ဆက်ဆံရေးထူထောင်ခဲ့သူပါအမေရိကန်ထောက်လှမ်ရေးအတိုင်းဝန်ကတော့ခချိုကြီးအသက်ခံရမှုမှာအင်ရှိဆန်ပါဝင်ပတ်သက်နေတယ်လို့ပြောပါတယ်ဒေါ်နယ်ထရန့်ရဲ့တမက်ဖြစ်သူကူရှနာကအမေရိကန်အရှိလေပိုင်းဆိုင်ရာအထူးတန်တမန်နဲ့အီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တို့နဲ့အတူအရှိလေပိုင်းဒေသခုနှစ်ကြာခီးစဉ်တွားရောက်နေတာဖြစ်ပါတယ်
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ32 kHz 9335ဘိုင်းဒိုမီတာ40 kHz 9839ဘိုင်းဒိုမီတာ48 kHz 6153ဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပရှိဒမီရောအဗီရေးသတင်းတွေဆက်လက်ပြောပြနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာနိုင်ငံမဲ့ဒုက္ခသည်တွေဖြစ်နေကြတဲ့ရိုဟင်ဂျာကလေးငယ်၅သိန်းတို့ရဲ့အနာဂတ်နဲ့အန္တရာယ်ကျရောက်နိုင်ကြီးဒါမှမဟုတ်အပြင်းထန်ခံပြင်းပောက်ကွဲနိုင်တဲ့စိတ်ပြက်ပွဲအခြေအနေတွေအတွက်စိုးရိမ်စရာပုံများလာနေတယ်လို့ဖေဖော်ဝါရီ29ရက်ထုတ် UNICEF ကြေညာချက်တရမှာဖော်ပြပါတယ်ဒီကလေးတွေအတွက်ကြီးမားတဲ့ဆန္ဒမှုထောက်ပံ့ရေးတာဝန်ကိုနိုင်ငံတကာအကူအညီနဲ့ဘင်္ဂလားဒေ့ရှ်ကလှုပ်ဆောင်နေပေမဲ့ဒီပြဿနာပြည်လည်ဖို့အလားအလာမမြင်ရသေးဘူးလို့ဆိုပါတယ်သူတို့အထက်ကအများစုဟာမြန်မာနိုင်ငံမှာတရားဝင်ထောက်ထားမရှိသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းငွေဖွာကြောင်းမှတ်ပုံတင်ထားကြတာမဟုတ်ကြတဲ့အတွက်ဒုက္ခတွေအဆင့်တန်းတဲ့သူတို့မရရှိကြပါဘူး။ဒီကလေးတွေနဲ့နိုင်ငံမဲ့ဖြစ်နေရတဲ့ဆိုတဲ့ကလေးတွေကိုပညာရေးအစမွေးဝန်ကြောင်းကျွမ်းကျင်မှုရရှိအောင်လှုပ်ဆောင်ရမယ့်ကိစ္စဟာကမ္ဘာလူအသိုင်းအဝိုင်းအတွက်ကြီးမားသောတာဝန်တရားဖြစ်တယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Henrietta Fogas ဆိုပါတယ်။ကူလာဒမကအတွင်းမှုချုပ်ရဲ့ဆန္ဒမှုဆိုင်ရာကိုယ်စားလှယ်အမက်အာမရီခီနဲ့အတူဖေဖော်ဝါရီ25 26ရက်ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စုစားကိုဆွေးရောက်လေ့လာခဲ့ပြီးနောက်အခုလိုကြေညာချက်ထုတ်ပြန်ပြောကြားလိုက်တာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကပြည်ပကအဆုံးသတ်ရေးဥတီရဲ့တိုးတက်မှုတွေရဖို့ရည်ရွယ်ပြီးတာလီဘန်နဲ့အမေရိကန်ကိုယ်စားလှယ်တွေဟာကာတာနိုင်ငံမှာဒုတိယနေ့ဖြစ်တဲ့ဗိုလ်တပုနေမှာနှိမ့်လိုင်းဆွေးနွေးမှုတွေဆက်ကျင်းပနေတယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။အာဖဂန်ပြည်ပေါ်ကလည်းအမေရိကန်နဲ့မဟာမိတ်တွေကိုအတန်းပတ်တိုက်ခိုက်မှုတွေမလုပ်ဖို့အတွက်တာလီဘန်တွေလှုပ်ဆောင်လာချိန်မှာအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေအာဖဂန်ပြည်ပေါ်ကထွက်ခွာပေးနေတဲ့ပတ်သက်ပြီးဤပညာရဆိုင်ရာအဖွဲ့တွေကဗိုလ်တပုနေ့လေအထိတရက်ခွဲလောက်ဦးစားပေးဆွေးနွေးခဲ့တယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။အဓိကကိစ္စရဲ့နှစ်ခုအတွက်မူပေါင်းတရက်ချမှတ်ဖို့နှစ်ဖက်စလုံးကမူကားဖြင့်သဘောတူညီခဲ့တယ်လို့လည်းပြီးခဲ့တဲ့လဒိုဟာဆွေးနွေးပွဲအပြီးနှစ်ဖက်စလုံးကပြောခဲ့တာပါ။အမေရိကန်နှိမ့်နိုင်အဖွဲ့ကိုအာဖဂန်ပေါင်းစည်းဆိုင်အမေရိကန်အထူးကိုယ်စားလှယ်ဇာမီခါလီဇက်ကဦးဆောင်တာဖြစ်ပြီးဆုံးဖြတ်ပိုင်ခွင့်ရှိတဲ့တာလီဘန်အဖွဲ့ကိုတော့ရှာမူဟာမက်အဘတ်စ်စတန်နီကဇိုင်ယာဦးဆောင်တာဖြစ်ပါတယ်။အခုနှိမ့်နိုင်ဆွေးနွေးပွဲဟာရက်အတော်ကြာနိုင်ချေရှိနေပါတယ်။အာဖဂန်ငင်းချင်းလုပ်ငန်းရှင်ရေရှည်တည်တံ့ရေးအတွက်အခြေခံအုံမြင့်ချဖို့ရည်ရွယ်ပြီးမနစ်ကတည်းကအမေရိကန်ဆွေးဝါးကတာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးခဲ့ခြင်းအစပြီးအခုချိန်ဆွေးနွေးမှုဟာပြင်ဆင်မှာအချိန်ပါ။
တရုတ်နိုင်ငံနဲ့ကုံသွေးရေးသဘောတူညီမှုရရှိရေးလှမ်းဝေးသေးတယ်လို့အမေရိကန်ထိပ်တန်းကုံသွေးရေးအရာရှိကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။သဘောတူညီမှုတရားရရှိဖို့အတွက်လုပ်စရာတွေအများကြီးရှိနေသေးတယ်လို့အမေရိကန်ကုံသွေးရေးကိုယ်စားလှယ်ရောဘတ်လိုက်ဖီဇာကကွန်ဂရက်လွှတ်တော်ကော်မတီတရားရှိမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီကြိုးပမ်းမှုကိုပြညာအောင်လှုပ်ဆောင်နိုင်မှာအတင်းရမယ်ကိစ္စအပေါ်ပြည်လည်မှုရရှိနိုင်မှာတရုတ်နဲ့ဆက်ဆံရေးအချို့အကွက်တရားဖော်ဆောင်နိုင်မယ်သဘောတူညီမှုရနိုင်မှာဖြစ်တယ်လို့သူကဆိုပါတယ်။ စီးပွားရေးအင်အားကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်တရုတ်တို့ဟာဒေါ်လာသန်းထောင်နဲ့ချီတဲ့ပို့ကုန်တွေအပေါ်ကြီးမားတဲ့အခွန်တုတ်တွေအပြန်အလှန်စီးကားကောက်ခံနေရပြီးသဘောတူပြည်လည်မှုရရှိဖို့အတွက်လက်အတန်ကြာညှိနှိုင်းနေကြတာဖြစ်ပါတယ်။ဝါရှင်တန်နဲ့ဘီဂျင်းတို့တွေမှာပြုလုပ်နေတဲ့ဒီဆွေးနွေးမှုတွေဟာစစ်မှန်တဲ့တိုးတက်မှုတွေရရှိနေတယ်လို့လည်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကပြောထားတာပါ။တရုတ်ပစ္စည်းတွေအပေါ်တိုးမြှင့်ကောက်ခံမဲ့ဒေါ်လာဘီလီယံ200ကိုစောက်ကြတဲ့မှာစတင်ဆိုင်ရမယ်လို့စမ်ဒါထရမ်ကပြောကြားထားပြီးဒီဥပက်ကလည်းအမေရိကန်စိုက်ပျိုးရေးထွက်ကုန်နဲ့လောင်စာတွေပူဝယ်မယ်လို့ကန့်ကန့်ထားတာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဗော်ဒဘူးနေကျင်းပတဲ့ကုလသမဂ္ဂလက်နက်ဖြတ်သိမ်းညီလာခံမှာဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုမိန့်ခွန်းပြောကြားဖို့လုပ်နေချိန်မှာပဲအမေရိကန်နဲ့တခြားနိုင်ငံအများပြားကိုယ်စားလှယ်တွေခန့်မှန်းတွေကထွက်ခွာသွားကြပါတယ
်။အခုဆက်လက်ပြီးတော့သတင်းလာတွေကိုတင်ဆက်ပါပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ဟာဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ VNN နိုင်ငံဟနွိုင်းမြို့မှာရှိတဲ့ဟိုတယ်မှာဗုဒ္ဓဘုနစ်ကပနမတွေ့ဆုံခဲ့ကြပြီးညစာစားခဲ့ကြပါတယ်။ညစာစားပွဲမတိုင်မီကောင်ဆောင်ကြီးနှစ်ဦးတို့ဟာစကားပြန်နှစ်ဦးမှလွဲပြီးတော့ဘသူမှမပါဘဲခိတ္တတွေ့ဆုံခဲ့ကြပါတယ်။ဒီအကြောင်းဟန်ဝိုင်းမြို့ကနေ VOA သတင်းတောက် Steve Harman ပေးပို့ထားတာကိုဒေါ်လာလတန်းကပြောပြမှာပါရှင်
။မေရိကန်နဲ့မြောက်ကိုရီးယားအလံတွေခွင့်ထူထားတဲ့နေရာကိုနောက်ခံထားပြီးသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဟာဒုတိယကြိမ်ထိပ်ကြီးညီလာခံကိုဗိုလ်ထုနေ့ကလက်ဆွဲနှုတ်ဆက်မှုနဲ့စတင်ခဲ့ကြတာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှိရေးဆောင်ရွက်ဖို့ပေးထားတဲ့ခေတ်ကိုရုပ်သိမ်းပေးခြင်းရှိပါဘူးလို့သမ္မတထရမ့်ကညင်းဆိုခဲ့ပြီး1953ခုကအပြည့်အစာချုပ်နဲ့ရဆိုင်ခဲ့တဲ့ကိုရီးယားစစ်ပွဲတရဝင်းအဆုံးတိုက်ရေးညင်ချက်ထုတ်ပြန်ဖို့ရှိမရှိနဲ့ပတ်သက်လို့သတင်းတောက်တူရဲ့အမေကတော့သမ္မတထရမ့်ကစောင့်ကြည့်ရမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတို့ခုလိုလက်ဆွဲနှုတ်ဆက်ပွဲခမ်းနားမှာသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နှင့်ပြီးခဲ့တဲ့နှစ်ဇွန်လကကျင်းပခဲ့တဲ့ပထမအကြိမ်စင်ကာပူထိပ်သီးညီလာခံလိုပဲဒီဒုတိယအကြိမ်ဟာလည်းအောင်မြင်မှုရရှိလိမ့်မယ်လို့မျှော်လင့်ကြောင်းပြောခဲ့ပါတယ
်။ It's an honor to be with Chairman Kim. It's an honor to be together in really a country Vietnam where they
ဟုတ်ကဲ့ဒီခင်နဲ့တွေ့ဆုံရတာဂုဏ်စရာပါ။သူတစ်ခင်ကော်ဇော်နီခင်ပြီးတော့ကျွန်တော်တို့နှစ်ဦးကိုကာရဝပြုပြီးတော့ခုလိုကြိုဆိုကြတဲ့ဗီယက်နမ်နိုင်ငံမှာအတူတကွတွေ့ဆုံရတာတိတ်ကိုဂုဏ်ယူပါရစေ။ကျွန်တော်တို့နှစ်ဦးရဲ့ပထမအချိန်ညီလာခံဟာတိတ်ကိုအောင်မြင်ခဲ့တယ်လို့ကျွန်တော်ယူဆပါရစေ။ဒီဒီချိန်ထိပ်သီးညီလာခံဟာပထမတစ်ချိန်နဲ့တန်းတူဒါမှမဟုတ်ပိုအောင်မြင်နိုင်မယ်လို့ကျွန်တော်ထင်ပါရစေ
။မြောက်ကိုရီးယားခေါင်းဆောင်နဲ့သမ္မတထရမ့်တို့ဟာအနော်ရှိမက်ထရိုပိုဟိုတယ်မှာအခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါရစေ။အဲ့ဒီနေ့ညစာစားပွဲတိုင်းမှာကိုရီးယားစကားပြန်နှစ်ဦးကလွဲလို့တခြားဘယ်သူမှမပါတဲ့ခေါင်းဆောင်ကြီးနှစ်ဦးကြားတီကြားဆွေးနွေးပွဲကျင်းပခဲ့ပါရစေ။သမ္မတထရမ့်ရဲ့စကားပြန်ကတော့စီကူမာသူ့အတွက်စကားပြန်လုပ်ခဲ့တဲ့အမေရိကန်နိုင်ငံဂျာယီဌာနစကားပြန်လုပ်ငန်းဌာနရဲ့အကြီးအကဲယုံဟောင်လီဖြစ်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်မြဲစကားပြန်ကတော့ဆင်ဟီယုံဖြစ်တယ်လို့အင်ဗျူရောကအတည်ပြုခဲ့ပါတယ်။ခေါင်းဆောင်ကြီးနှစ်ဦးတီကြားတွေ့ဆုံမှုနဲ့ပတ်သက်လို့ညစာစားပွဲမတိုင်မီစကားပြန်ကတဆင့်မြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောခဲ့ပါတယ်။ကျွန်တော်တို့ကမိနစ်30ကြာတိတ်ကိုစိတ်ဝင်စားပွဲအချက်လက်တွေကိုဆွေးနွေးခဲ့ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကစကားပြန်ကတဆင့်အခုလိုပြောကြားခဲ့တာဖြစ်ပါတယ်သမ္မတထရမ့်ကတော့ခုလိုနိုင်ဝဲကြာတီးကြားတွေ့ဆုံခဲ့တဲ့အကြောင်းနဲ့ပတ်သက်လို့လူတွေအတော်လေးစိတ်ဝင်စားကြမှာပဲလို့သာကောက်ချက်ချပြောကြားခဲ့ပြီးစာသာပတိနေ့ချူနီဝဲကနေရက်လက်ကောင်းတွေထွက်ပေါ်လာလိမ့်မယ်လို့ပြောလင်းကြောင်းခုလူပြောခဲ့ပါတယ
် So we're going to have a very busy day tomorrow and we'll probably have a pretty quick dinner and a lot of things are going to be solved at hope and I think it'll
leave လက်ထံကျကျွန်တော်တို့တွေတိတ်ပြီးတော့လုပ်ငန်းမှာဖြစ်ပါတယ်ကျွန်တော်တို့ညစာခက်မြန်မြန်စားသုံးမှုရှိပါတယ်ဖြည့်ရှင်းစရာတွေကအများကြီးရှိနေပါတယ်ဒီဆွေးနွေးပွဲကနေပြီးတော့ရေရှည်ခံမဲ့ကောင်းမွန်တဲ့အခြေအနေတွေကိုဥတည်လိုက်မယ်လို့ညွှန်လိုက်ပါတယ်။ကျွန်တော်တို့ရဲ့ဆက်ဆံရေးဟာလည်းတိတ်ကိုထူးခြားကောင်းမွန်တဲ့ဆက်ဆံရေးပါ
။ညစာစားပွဲကိုအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုနှင့်ယာယီအင်ဗျူရောအရာရှိချုပ်မစ်မော်ဗနီတို့တက်ရောက်ခဲ့ပြီးမြောက်ကိုရီးယားဘက်ကတော့ကိုရီးယားအလုံသမားပါတီဗဟိုကော်မတီရဲ့ဒုတိယဥက္ကဋ္ဌကီမျုံချုံးနဲ့မြောက်ကိုရီးယားနိုင်ငံဂျာယီဝန်ကြီးရီယုံဟိုးတို့တက်ရောက်ခဲ့ကြပါတယ်။ညစာစားပွဲမတိုင်မီနိုင်အနေငယ်လူကတော့ ထိပ်သီးနေတာကနေပတ်သက်လို့မမှန်သတင်းတွေထွက်ပေါ်နေတာကိုသမ္မတထရမ့်ကလက်မခံပယ်ချခဲ့ပြီးမြောက်ကိုရီးယားနျူကလ িয়ার ကင်းရှင်းရေးနဲ့ပတ်သက်လို့သူနဲ့ကင်မဂျာနှိမ့်ဆောင်ရဲ့သွားမှာဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားဟာအင်အားကြီးတဲ့စီးပွားရေးနိုင်ငံတစ်နိုင်ငံဖြစ်လာလိမ့်မယ်လို့သူမျှော်လင့်ကြောင်းသမ္မတထရမ့်ကတွစ်တာမှာရေးသားခဲ့ပါတယ်။တိုက်ဆိုင်မှုတရကတော့မြောက်က ချထားတဲ့အတွက်လုံခြုံရေးကိုအကြောင်းပြပြီးအဲ့ဒီအင်ဂျီရောသတင်းတပ်ဖွဲ့ကိုဗီယက်နမ်အစိုးရကကျန်သတင်းတောက်3000လို့သတင်းယူဖို့နေရာချထားတဲ့ Cultural Friendship Palace နေရာကိုမလွဲမရှောင်သာရှေ့ပြောင်းခဲ့တယ်လို့လည်းသိရပါတယ်ရှင်
။ဒေါ်လှလတန်းပြောပြသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်း Cox's Bazaar ကဒုက္ခသည်စခန်းတွေမှာရှိနေတဲ့နိုင်ငံမဲ့ Rohingya ဒုက္ခသည်ကလေးငယ်တန်းတစ်ဝက်လောက်ဟာမျောလင်းချက်ကင်းမဲ့နေပြီးစိတ်တက်ကြဖို့ရာတိတ်ကိုလွယ်ကူစေတာကြောင့်ဒီကလေးငယ်တွေရဲ့အနာဂတ်ဟာအတော့ကိုစိုးရိမ်စရာကောင်းနေတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါတယ်။2019ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံလာတဲ့ Rohingya ဒုက္ခသည်တွေကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းမှာကြက်ကြက်တဲတဲနဲ့18လကြာခဲ့ပြီးတဲ့နောက်အဲ့ဒီတဲကကလေးငယ်တွေရဲ့အခြေအနေကို UNICEF ကစစ်တမ်းထုတ်ခဲ့ပါတယ်။ဒေါက်ခင်မြတ်သက်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်
။တိုင်းနယ်ချီတဲ့ Rohingya တွေဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ရှင်သန်ရပ်တည်နေရတာဖြစ်ပြီးများပြားလာတဲ့ကလေးငယ်တွေကိုကြည့်ရင်သူတို့အသက်တွေကိုကယ်နိုင်ခဲ့ပေမယ့်သူတို့အတွက်ရေရှည်ခိုင်မာတဲ့အဖြေကိုရှာမပြီးနိုင်ကြသေးပါဘူး။ Rohingya အများစုဟာမြန်မာနိုင်ငံထဲမှာတရားဝင်မှတ်ပုံတင်မရှိတာနဲ့နိုင်ငံသားမဟုတ်တာတွေကြောင့်သူတို့မွေးဖွားခဲ့တဲ့ကလေးငယ်တွေမှာမွေးစင်းတို့တရားဝင်ဆက်ရစတဲ့လို့မရှိတဲ့အတွက်သူတို့လေးတွေဟာဒုက္ခတဲ့အဖြစ်လဲဆင်းရဲမဝင်ကြပါဘူးမြန်မာပြည်မှာအချိန်ကြီးကောင်းလို့ပြန်ခွင့်ရတဲ့အချိန်ထိဒီကလေးငယ်တွေကတော့နိုင်ငံမဲ့ကလေးတွေဖြစ်နေဦးမှာပါဒါပေမဲ့ပုံမှန်ပညာရေးသင်ယူညွှန်တန်းအတိုင်းသင်ယူခွင့်ရောဈေးကွက်ဝင်ကျွမ်းကျင်မှုရအောင်ပါသူတို့ကိုလှုပ်ပေးရမယ်လို့ UNICEF ကပြောပါတယ်နိုင်ငံမဲ့အဖြစ်နဲ့ကမ္ဘာကသတ်မှတ်ထားတဲ့လူငယ်လူရွယ်တွေနဲ့ကလေးငယ်တွေအတွက်သူတို့ဘဝကိုရိုးသားစွာရည်တည်နိုင်ဖို့လိုအပ်တဲ့ကျွမ်းကျင်မှုနဲ့ပညာရေးပေးနိုင်ဖို့နိုင်ငံတကာကနေအများကြီးတာဝန်ယူရမယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Henry Duffour ကအတွင်းရေးမှူးချုပ်ရဲ့လူသားချင်းစာနာမှုဆိုင်ရာအထူးတန်တမန်ဒေါက်တာ L. Merrick နဲ့အတူ February 25-26 Cox's Bazaar ကိုတွားခဲ့ပြီးတဲ့နောက်မှာပြောခဲ့တာပါ2018 December လေးလမှာပြီးချိန်မှာထုတ်ပြန်ချက်အရCox's Bazaar မှာအသက်၄နှစ်က၁၄နှစ်တွင်ကလေးငယ်ပေါင်း38,000စာသင်ဖို့ဆင်းရင်ပြီးခဲ့ပါတယ်။တငယ်တန်းကနေ2တန်းအထိအဆင့်တက်ရောက်နိုင်သူကရာနှုန်း90ကျော်ပြီး3-4တန်းက4ရာခိုင်နှုန်း6တန်းကနေ8တန်းက3ရာခိုင်နှုန်းရှိပါတယ်။အသက်မွေးဝမ်းကြောင်းပညာသင်နိုင်တဲ့အသက်15နှစ်က24နှစ်အရွယ်က3ရာခိုင်နှုန်းရှိတာပါ။သူတို့လေးတွေအတွက်ကောင်းမွန်တဲ့ပညာရေးကိုပေးမှသူတို့မြန်မာနိုင်ငံကိုပြန်နိုင်တဲ့အချိန်မှာမြန်မာလူမှုအတိုင်းဝိုင်းပြန်လည်တည်ဆောက်ရေးအတွက်တစိတ်တပိုင်းပါဝင်နိုင်မယ်လို့လည်းဒေါက်တာမလီကပြောပါတယ်ဒီ Rohingya ကလေးငယ်တွေအနာဂတ်မှာသူတို့အတိုင်းဝိုင်းတွေရောကဘာကြီးတွေပါအသုံးဝင်တဲ့သူတွေဖြစ်လာစေဖို့မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ရမယ်လို့ Henry Duffour ကပြောပါတယ
် This is a place where there's a learning center where many of the Rohingya children are studying
Rohingya ကလေးငယ်အများပြားဒီမှာပဲစတင်ကြပါတယ်သူတို့ဟာသိဉာဏ်ကောင်းကြတယ်သင်ကျင်စိတ်လည်းရှိကြတယ်စိတ်အားသိထက်တဲ့အတွက်သူတို့ဟာတကယ်ကိုမိမထားတဲ့ကလေးတွေပ
ါ UNICEF ကအသက်၄နှစ်ကနေ14နှစ်အတွင်းကလေးငယ်ပေါင်း35,000ခွဲအတွက်ဆင့်မြင့်ပညာသင်ကြားမှုပါဝင်တင်ကြားရေးအစီအစဉ်တွေချမှတ်လုပ်ဆောင်နေပြီး2019မှာတော့လူရယ်လူကြီးတွေအတွက်အခြေခံကျွမ်းကျင်မှုနဲ့စာရေးဆက်ပတ်အတွက်ချက်တင်ပေးဖို့အစီအစဉ်နေပါတယ
် UNICEF has been here since day 1 you can see
UNICEF ကသူတို့စောင့်ရောက်တဲ့နေ့ကလေးကရှိနေတာပါသူတို့တွေရဲ့မိသားစုအများစုဟာဒီလိုစိတ်ပျက်စရာကောင်းတဲ့ကြေကွဲစရာအခြေအနေနဲ့နေနေကြရတာကိုမြင်နိုင်ပါတယ်သူတို့နေရတာကလည်းဝါးနဲ့ပလတ်စတစ်နဲ့စောက်ထားတဲ့အိမ်ကလေးတွေပါ
ဘင်္ဂလားဒေ့ရှ်အခြေစိုက် UNICEF အဖွဲ့က Rohingya 9သိန်းနီးပါးအတွက်2019အတွင်းအကူအညီပေးဖို့ဒေါ်လာတန်152တန်တောင်းခံထားတာဖြစ်ပြီး February လအထိတော့တောင်းခံငွေရဲ့29ရာခိုင်နှုန်းပဲရသေးတာပ
ါဒေါက်ခင်မြတ်သက်ပါရှင်စင်ကာပူအခြေစိုက် Visa Card ကုမ္ပဏီကမြန်မာစစ်တပ်ပိုင်းဥက္ကလာခောက်ကွင်းနဲ့သူတို့ဆက်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီဖြစ်တယ်လို့အကြောင်းကြားခဲ့ကြောင်း February 29ရက်နေ့ကထုတ်ပြန်တဲ့ဗြိတိန်အခြေစိုက် Burma Campaign UK အဖွဲ့ရဲ့အကြေညာချက်မှာဖော်ပြထားပါတယ်အပြည့်စုံကိုဆက်ပြီးနှားဆင်ပါရှင်
Visa Gomniha, Bama Gambinga, Topian Tare, Namebia, Sienega, Dudiam Yau, Pepia Kare, Nanganaga, Gomini Kuchabare, Gomini Nine, Bama Gambing Yugego, a John Jagere, Sane Patalo, a Poye Muzang Yujaimu, Mark Farmanaga, Vuego Kulupiovare.
Today we received a letter that was sent to a Burma.
Bama Gambing Tokan to Uzi, Bibure, Visa Gomini, Sago, Dignit, General Lakan Yashigibare. အဲ့ဒီစာထဲမှာသူတို့ဗီဇာကုမ္ပဏီအနေနဲ့မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီကပိုင်တဲ့ဩဂလာကောက်ကွင်းနဲ့နောက်ထပ်အသစ်ထပ်တိုးလုပ်ကိုင်မှုမရှိတော့သလိုခေါင်းရိုက်ပစ္စည်းတွေညှင့်တင်ရေးအစီအစဉ်အတွက်လည်းဗီဇာကုမ္ပဏီအနေနဲ့ဆက်လက်ဆောင်ရွက်တော့မှာမဟုတ်ကြောင်းဖော်ပြထားပါတယ်။ဘာမကန်ဘင်းထောက်ခံသူတအူရရှိခဲ့တဲ့ဗီဇာကုမ္ပဏီရဲ့စာရဲမှာတော့ဗီဇာကုမ္
ှုရှိရဆုံးလုံခြုံစိတ်ချရဆုံး digital နည်းပညာနဲ့ငွေပေးချေတဲ့ကွန်ရက်စတာတွေကနေတဆင့်ကဘာကြီးနဲ့ visa ကုမ္ပဏီဟာဆက်သွယ်လှုပ်ရှားနေတာဖြစ်ကြောင်း visa ကတ်ကင်ဆောင်မှုမြင့်တင်ရေး green golf ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်မှုအစီအစဉ်သတ်မှတ်ချိန်ကာလကုန်ဆုံးပြီဖြစ်တဲ့အတွက်နောက်ထပ်အသစ်ထပ်မတိုးဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်ဒါကြောင့်လေ visa ကုမ္ပဏီရဲ့လုပ်ရက်ဟာအရန်ကိုအရေးပါကြောင်း Mark Farmana ကအခုလိုပြောပါတယ
်။ And this is very important because what we are saying to the international community.
ဒါဟာတိတ်ကိုအရေးကြီးပါတယ်။နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုကျွန်တော်တို့ပြောနေတာကမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဖြစ်ပါတယ်။ visa ကုမ္ပဏီဟာသူတို့ရဲ့ကကိုင်းဆောင်မှုမြင့်တင်ရေးအနေနဲ့စစ်တပ်ကချုပ်ကန့်ထားတဲ့ခေါင်းကွင်းနဲ့ပူးပေါင်းပြီးအဲ့ဒါကိုလာကစားသူတွေအတွက်အထူးခံစား권ပေးခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့ visa ကုမ္ပဏီကိုဖိအားပေးခဲ့ပါတယ်အခုတော့သူတို့လည်းစစ်တပ်ပိုင်ကောက်ကွင်းနဲ့ပူးပေါင်းဆောင်ရွက်နေတဲ့အစည်းအဝေးကိုရပ်ဆိုင်းလိုက်ပါပြီ
ပြီးခဲ့တဲ့ January လကလည်း ONG ပြင်သစ်စွမ်းအင်ဆိုင်ရာကုမ္ပဏီကြီးကနေအငင်းပွားပွဲဖြစ်နေတဲ့ရဲရွာရေကာတာစီမံကိန်းမှာသူတို့ဆက်ဆက်လုပ်ကိုင်နေမှုတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်ကြောင်းဘာမကမ်ပိန်း UK ကိုအကြောင်းကြားခဲ့ပါတယ်ဒါကြောင့်ဘာမကမ်ပိန်းကနေထုတ်ပြန်ထားတဲ့နာမည်ပြည့်စင်းဝင်ကုမ္ပဏီတွေတဲကနေမြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်မှုမရှိတော့ကြောင်းဘာမကမ်ပိန်းကိုအကြောင်းကြားလာတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့ Mark Farmana ကိုမိကြည့်တော့
Before we published the dirty list we wrote to all the companies that we were aware of that were involved with the military
နာမည်ပြည့်ကုမ္ပဏီစင်းကိုကျွန်တော်တို့အများပြည်သူသိအောင်ထုတ်ပြန်မကြေညာခင်မှာကုမ္ပဏီအလုံးစီကိုကျွန်တော်တို့စာရေးအကြောင်းကြားခဲ့ပါတယ်အဲ့ဒီတည်းမှာသူတို့ကုမ္ပဏီတွေရဲ့စီးပွားရေးလုပ်ငန်းတွေဟာစစ်တပ်နဲ့ပတ်သက်ဆက်ဆံမှုရှိနေတာကိုသတိပြုမိကြောင်းနဲ့အဲ့ဒီအတွက်လဲဘာမာကမ်ပိန်းကထုတ်ပြန်မဲ့နာမည်ပြည့်ကုမ္ပဏီစီးရင်မှာထည့်သွင်းဖော်ပြမှာဖြစ်ကြောင်းပြောခဲ့ပါတယ်အဲ့ဒီအချိန်မှာကုမ္ပဏီ3ခုကနေသူတို့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီးဖြစ်တယ်လို့ကျွန်တော်တို့ကိုအကြောင်းကြားခဲ့ပါတယ်ဒါပေမဲ့သူတို့ကုမ္ပဏီရဲ့နာမည်တွေကိုထုတ်မပြောဖို့တောင်းဆိုခဲ့တဲ့အတွက်ကျွန်တော်တို့စီးရင်ထုတ်ပြန်ချိန်မှာအဲ့ဒီကုမ္ပဏီ3ခုရဲ့အမည်ကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိပါဘူ
းပြီးခဲ့တဲ့နိုဝင်ဘာလကစပြီးအခု February လအထိနိုင်ငံတကာကုမ္ပဏီစုစုပေါင်း5ခုကနေမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးကုမ္ပဏီတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတွေကိုရပ်ဆိုင်းခဲ့ပြီးဖြစ်တယ်လို့ Mark Farmana က VOE ကိုပြောပါတယ်လူမျိုးတုံးတက်ဖြတ်တဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့ကြောင်းစွပ်စွဲခံထားရတဲ့မြန်မာစစ်တပ်နဲ့စီးပွားဘက်အဖြစ်ပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာကုမ္ပဏီပေါင်း49ခုကို Burma Campaign UK က2018ခုနှစ်ဒီဇင်ဘာလမှာနာမည်ပြည့်စင်းအဖြစ်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ရှင်2020ရွေးကောက်ပွဲမတိုင်ခင် NLD အစိုးရကလွှတ်တော်တွင်ကြိုးပမ်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအများကလိုလားနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအာမခံနိုင်မဲ့ပြင်ဆင်မှုမျိုးဖြစ်မလာနိုင်သေးဘူးလို့လူခွင့်ရေးရှိနေကြီးတဦးကသုံးသပ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကတွားနေတဲ့နှုံးကိုကြည့်ရင် NLD အစိုးရရဲ့ဒီတက်တန်းအတွင်းမှာဖွဲ့စည်းပုံဥပဒေတွေကအရေးကြီးအချက်တွေပြင်ဆင်နိုင်ပါမလားလို့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကလည်းသုံးသပ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။စေအစိုးရလက်ထက်ညောင်နေပင်အမျိုးသားညီလာခံမှာရေးဆွဲပြီး2008ခုနှစ်ကတည်ပြုလိုက်တဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကအခြေခံကျော်ရွတွေပြင်မှသာအများကလိုလားနေတဲ့ဒီမိုကရေစီစံနှုန်းနဲ့ကန့်ညီတဲ့ဥပဒေတရက်ဖြစ်လာနိုင်မယ်လို့ဆွီဒင်နိုင်ငံမှာခေတ္တနေထိုင်တဲ့ဥပဒေအထောက်အကူပြုကိုညက်ကိုတည်ထောင်သူလူအခွင့်ရေးရှိနေဦးအောင်သူကထောက်ပြပါတယ
်။နှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံကြတဲ့ကြိုးရိုးတွေကိုပြင်တော့မှသာလျှင်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာ ဝစီကျပြီးတော့ဆယ်ရွယ်ပြည်အောင်စုအခြေခံဒီဆောင်နေအောင်ဖြစ်တယ်။အဲတော့အခြေခံကျတဲ့မြို့သားကောင်ကြီးနဲ့လူငယ်ကောင်ကြီးတို့ခေါ်တဲ့ဒါလုံနဲ့ပတ်သက်ပြီးတော့ပြောင်းထားတဲ့ပြောင်းချက်တွေ။နောက်စစ်တပ်ရဲ့ပြည်ပြည်အုပ်ချုပ်ရေးကဏ္ဍတွေမှာပါဝင်ပတ်သက်ခွင့်ပေးထားတဲ့ပြောင်းချက်တွေ။နောက်တစ်ခါဒီသမရယူချက်တွေမှာစနေကိစ္စပေါ့။အကောင်မှာပင်နိုင်ငံမှာမှမကျင့်သုံးတဲ့စစ်ဘူလူတဲ့ပုဂ္ဂိုလ်စစ်ဘူလူတွေလူတဲ့ပုဂ္ဂိုလ်ကသမဏဖြစ်စီဒုသမဏဖြစ်စီချစ်လာခွင့်ပေးထားတဲ့ပြောင်းရန်ချက်တွေဒီပြောင်းရန်ချက်တွေကိုပြင်ဖို့ပြင်မရမယ်ဒီပြောင်းရန်ချက်တွေကိုပြင်လိုက်တာနဲ့သူနဲ့ဆက်ဆက်တဲ့ဟာကြီးချုပ်ပြောင်းလို့မရှိရင်ခွေးကြီးဝင်တစ်ခုလုံးကသုံးလို့မရဘူးအဲ့တော့မပြင်မဲထားပြန်တော့လည်းပဲဆရာနာရှိစနစ်ကဆက်လက်ဆက်ဆူရှိသွားမယ်ဒီလိုအချိန်ကြီးအော်မာနရောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆိုတာလက်တွေ့ဘရောင်းမဖြစ်နိုင်တဲ့ဥပဒေဖြစ်တယ်။အရင်မပါတဲ့ပြည်တိုင်းရတချို့လောက်ကိုပြင်ဝင်ပြီးတော့ဖွဲ့စည်းပုံဆိုတာပြင်လို့ရတယ်ဆိုတဲ့နိုင်ငံရေးမျက်လှည့်ကြာဝေးကြီးအောက်ကနေပြီးတော့ရေရှည်ဆက်ရနာရှင်စနစ်အစိုးရမဲ့လမ်းကြောင်းမျိုးကိုအနည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကသွားနေတာလို့ကျွန်တော်နားလဲပါတယ
်။ဟုတ်ကဲ့ခင်ဗျာ။NLD အစိုးရကမျိုးသားပြန်လည်တင်ညက်ရေးဆိုတဲ့လမ်းကြောင်းကိုတစ်ဖက်ကကင်ဆယ်ထားတာတွေ့ရပါတယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာမျိုးကိုကြိုးပမ်းကြမယ်ဆိုရင်ဘယ်လိုအချက်တွေကိုပြင်မယ်အစိုးတင်သွင်းကြမယ်လို့ဆရာဦးအောင်သူခန့်မှန်းပါတယ
်စစ်တပ်ကလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံချေရဥပဒေကိုပြင်မယ်ဆိုရင်တော့မျိုးသားပြန်လည်တင်ညက်ရေးဆိုတာသုံးလို့မရဘူးဒါကမျိုးသားပြန်လည်တင်ညက်ရေးကိုမဟုတ်ဘူးဟိုစစ်တလူကြလိုက်တာဆောင်ရည်ရေးပဲကျွန်တော်တို့ဘာမှပြောစရာအကြောင်းမရှိဘူးဆိုတော့မျိုးသားပြန်လည်တင်းမြတ်ရေးဆိုတာကဒီတမျိုးသားလုံးပါဝင်တဲ့လူမှုတရားလုံးရဲ့ဒီမိုစီခွင့်ရေးတဲ့ပြောင်းပြီးဒီထောက်ပံ့ခွင့်ခွင့်ရေးအခြေခံအပြင်ကိုဖြစ်ပွားကျူးလွန်ခဲ့တဲ့ပြည်မှုကြီးတွေပေါ်မှာအရေးယူဆောင်ရည်နိုင်ရေးပါဝင်တဲ့အခြေခံအနေကြီးကတ်တော့မှသာလေမျိုးသားပြန်လည်တင်းမြတ်ရေးဖြစ်နိုင်တယ်အဲ့လိုမျိုးဖြစ်နေမျိုးသားပြန်လည်တင်းမြတ်ရေးဆိုတဲ့နာမည်ကိုသုံးပြီးတော့မှစစ်တပ်ကဒီကောင်းတော်များသဘောကျစီမဲ့ဟာမျိုးတွေနဲ့လိုက်လူနေကြတာကလပလုံးတော့ဘတော်မှဆင့်မှန်တဲ့မျိုးသားပြန်လည်တည်မြဲဖြစ်နိုင်ဘူးဒီလိုမျိုးသားပြန်လည်တည်မြဲရေးဆိုတာကဘာမှာဘယ်နိုင်ငံမှာလည်းမရှိပါဘူ
းဘယ်ဥပဒေပုံမှန်ကိုပြင်ဆင်မလဲဆိုတာ NLD အစိုးရကပြည်သူတွေကိုအခုချိန်ထိချမပြနိုင်သေးတာကိုကြည့်ရင်တကယ်ပြင်ဆင်တဲ့အချက်တွေကိုလာမယ့်တစ်နှစ်ကျော်ကာလအတွင်းပြင်ဆင်နိုင်မှာမလားဆိုတာစိုးရိမ်မိသူကအမေရိကန်အရီဇိုနာပြည်နယ်မှာနေထိုင်တဲ့SNLD ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဆိုင်းဝင်းဖေဖြစ်ပါတယ
်အခုမှသူကပြင်ဖို့ကြိုးစားတဲ့ကော်မတီစဖွဲ့လို့ရှိသေးတယ်ဗျအဲကော်မတီစဖွဲ့တဲ့ပုံစံကိုကြည့်လိုက်တော့လည်းဘာနဲ့သွားတူနေတော့ပထမဆုံးညောင်နှပင်ညီလာခံနဲ့သွားတူနေတယ်ဘယ်ဥပဒေပုံမကိုပြင်ရမလဲဘယ်အပိုင်းကိုပြင်ရမလဲဆိုတဲ့ဟာတွေအခုတစ်ခါစဲ့တောင်ကြီးနိုင်တယ်ဘယ်သူမှအဲ့ဒီဟာတွေတော့ဘယ်လောက်ကြာမလဲဟိုအီလေလေဘယ်တော့မှမပြီးတော့မဲ့ဟာကြီးတော့အဲ့ဒီဘယ်တော့မှမပြီးတော့မဲ့ဟာကြီးကိုရှေ့တင်ပြီးတော့မှနောက်နှစ်နှစ်တာပဲကြံတော့မယ်လက်ရှိအစိုးရအနေနဲ့လုပ်ငန်းပြရမရှိလို့ဒါလုပ်ငန်းပြတာလားအဲ့လိုမေးစရာရှိဆိုတော့တကယ်လို့များကျွန်တော်တို့တိုင်းပြည်များတိုးတက်စီကြတော့ရှင်ခမည်းတော်ကျွန်တော်တို့တော်လိုင်းရေးဟာဆိုပြီးတော့အပြင်ထွက်လာတဲ့လူများပြန်လက်ခံနိုင်တဲ့ဥပဒေများအရင်ပြန်ကောင်းမလားလို
့ NLD အစိုးရကသူ့ရဲ့ကြံရှိနေသေးတဲ့တက်တန်းအတွင်းဖွဲ့စည်းပုံပြင်ဆင်နိုင်ရေးအတွက်ဇန်နဝါရီ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုကိုတင်သွင်းခဲ့ချိန်မှာဖွဲ့စည်းပုံပြင်ဖို့ဘယ်သူကမှတောင်းဆိုနေတာမျိုးမရှိတာကြောင့်အရေးကြီးအဆိုနဲ့မကန့်ညီဘူးလို့တမရော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့အခုရက်ပိုင်းအတွင်းမှာတော့ဖွဲ့စည်းပုံပြင်ရေးကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ဟောပြောပွဲတွေကိုရန်ကုန်အပါအဝင်အခြားမြို့ကြီးတွေမှာပါပြုလုပ်လာနေကြတာတွေ့ရပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့ဂျာတာပတိနေ့နေ့ကင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။အခုဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကိုယ်ကပတ်လိုက်တွေကိုဘာလုံလိုက်လဲကိုကိုယ်တိုင်ဘာလုံချင်လဲဆိုတော့ရိုးရိုးသားသားမစင်စားပြန်ခွေလန်းတွေလာစားရင်ကြည့်ပြီးတော့ပြောင်းလဲရွေးချက်နေမယ်ဆိုရင်
ဒါကတော့သူယုံကြည်ရာအစီအစဉ်မှာပါဝင်တင်ပြသူတယောက်ကသူ့ရဲ့ယုံကြည်ချက်တွေပြောပြတာကိုအပြည့်အစုံနောက်ပိုင်းမှာနားဆင်ရမှာပါ။ဒါအပြင်ဥကျော်စံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဥကျော်စံသားနဲ့ဒေါ်လာလာတန်တို့ကကောက်နှုတ်တင်ပြမှာပါရှင
်။ပြည်ညာပြဿနာရဲ့ဘိုးအချက်အချာမှာရင်းနှီးမြှုပ်နှံဖို့တောင်ဆန်းစုကြည်တိုက်တွန်းဆွဲခေါင်းစဉ်နဲ့ယူချီမီတာရေးဆောင်ပါကိုနီကေအေရှန်ရီဗျူးမှာဖော်ရပါတယ်။ရညာရဲ့ပေါ်နှစ်ကွတ်တာကိုဟန်တာဖို့ပြက်ကွက်လို့နိုင်ငံတကာဝေဖန်နေကြတဲ့ကြားကတောင်ဆန်းစုကြည်ဟာနိုင်ငံသားတွေရခိုင်ဒေသမှာလည်းဥပဒေရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်လိုက်ပါတယ်။ရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာတွေဟာမထီမတွေ့ရသေးပဲရှိနေသေးဖြစ်တယ်ဆိုပြီးခရီးသွားလုပ်ငန်းစိုက်ပျိုးရေးလုပ်ငန်းစတဲ့ကိစ္စတွေကိုညွှန်ပြခဲ့ပါသတည်း။ဒါဟာမျောလင်းသလိုဖြစ်မလာတဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်အစိုးရအနေနဲ့အထောက်အမှုတရားဖြစ်ပါတယ်တဲ့။သူဟာ2020ပြည့်ရွေးကောက်ပွဲအကျိုးထောက်ခံမှုရရှိရေးအတွက်ကျေးလက်ဒေသတွေနဲ့ကရှင်ချင်းရှမ်းတင်တာရီစားတဲ့ဒေသတွေကိုခရီးချွတ်တယ်လို့ဆိုပါတယ်။ရန်ကုန်လိုမြို့ကြီးတွေမှာလှုပ်ဆောင်နေတဲ့အခြေခံအဆောက်အဦဆောင်ရေးလုပ်ငန်းတွေထဲမှာဝေးလံတဲ့ဒေသတွေဟာမပါဝင်ပဲဘေးဖိထားခံရတာဖြစ်ပြီးအဲ့ဒီနေရာတွေမှာရင်းနှီးမြှုပ်နှံလာအောင်ဆွဲဆောင်ဖို့ဆိုတာအစိုးရအတွက်အချိန်နဲ့သိမကြံတော့ပါဘူးတဲ့ဒီအတွက်ထောက်ခံမှုရရှိမယ်ဆိုရင်လည်းပဲရခိုင်ပြည်နယ်တရှိရဲ့အနောက်ဘက်ကျမ်းမာတဲ့အစ်စ်ဘက်ကျမ်းကစီးပွားရေးလောကသားတွေရဲ့ထောက်ခံမှုကပိုပြီးရရှိနိုင်တယ်လို့ဆိုပါတယ်ဒါအပြင်လာရောက်ရင်းနှီးမြှုပ်နှံမဲ့သူတွေကလည်းအနောက်နိုင်ငံတွေဘက်ကထက်အာရှနိုင်ငံတွေဘက်ကပဲပိုလာပွဲရှိပါတယ်တဲ့ပြီးခဲ့တဲ့အခမ်းအနားမှာဆိုရင်ဂျပန်စီးပွားရေးသမားပေါင်း90ကျော်နဲ့အဲ့ဒီနောက်ကထိုင်းတောင်ကိုရီးယားတရုတ်စသဖြင့်အရေးအတွက်အများအနည်းအလိုက်တယောက်ကြပါလေတဲ့ရူညာအေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကဒေါအောင်ဆန်းစုကြည်ကိုဝေဖန်နေကြပြီမဲ့ဂျပန်ကတော့ဝေဖန်တဲ့နိုင်ငံတွေနဲ့ခက်ခင်းငင်နေပြီးပြဿနာဖြစ်ရှင်းရေးအတွက်မြန်မာအစိုးရနဲ့အတူရပ်တည်ဆောင်ရွက်မယ်လို့ဆိုပါတယ်တဲ့ကြီးကြီးမားမားရင်းနှီးမြှုပ်နှံမှုအခြေအနေမပေးသေးပြီမဲ့အစပြုဖို့အခွင့်အကောင်းဖြစ်တယ်တဖြည်းဖြည်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဂျပန်စီးပွားရေးသမားတူကဆိုကြောင်းရေးသားထားပါတယ်မြန်မာလုပ်ငန်းရှင်တူကတော့ပြဿနာရှိနေဆိုတာမှန်ပေမဲ့အခြေအနေကောင်းလာအောင်လှုပ်ဆောင်နေတယ်။တကယ်တမ်းအလုပ်ကိုင်တဲ့ပညာရေးနင်းကြလို့ဒေသခံတွေအကြမ်းတင်းမာမှုတွေဖြစ်ရတယ်လို့လည်းပြောပါသေးတယ်။ရူဟင်ဂျာပြဿနာရှိနေရတဲ့အထက်အေအေနဲ့အစိုးရတပ်ကြားတိုက်ပွဲဖြစ်ပေါ်လာတဲ့အတွက်ရခိုင်ပြည်နယ်အခြေအနေဟာပိုပြီးတော့ဆိုးရွားလာတယ်လို့လည်းဖော်ပြပါသေးတယ်။ဒေါအောင်ဆန်းစုကြည်အစိုးရဟာ2016မှာအာဏာရလာခဲ့ပြီးမှနိုင်ငံရေးတည်ငြိမ်မှုကိုသာဦးစားပေးဆောင်ရွက်နေခဲ့ပြီးစီးပွားရေးကိစ္စကိုအခုကြမ်းဥပဒေတွေဘာတွေပြင်ဆင်ပြီးတော့စတင်လှုပ်ဆောင်လာဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးအမေရိကန်ထက်လို့တော်မှ Ed Markey ကမြန်မာနိုင်ငံမှာပိတ်ဆို့မှုတွေနဲ့ပတ်သက်လို့ Facebook ရဲ့ဇက်ကဘတ်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်ဆိုတဲ့ကောင်းကြီးနဲ့ WWW Multi Channel မှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ် Massachusetts ပြည်နယ်က Democrat ထက်လို့တော်မှ Ed Markey က Facebook CEO Mark Zuckerberg ကိုမကြည်မနှက်ဖြစ်ပြီးဖေဖော်ဝါရီလ22ရက်နေ့ကထုတ်ပြန်ခဲ့ရမှာ Facebook ရဲ့ App အသုံးပြုဝယ်ယူမှုနဲ့ပတ်သက်လို့မချေနှက်ချက်ကို FTC ကနေစုံစမ်းပေးဖို့သူအဆိုတင်သွင်းခဲ့ပြီးနောက်မှာမြန်မာနိုင်ငံကအုပ်စုတချို့ Facebook အပိတ်ခံခဲ့ရတယ်ဆိုတဲ့နဲ့ပတ်သက်လို့ဖြေရှင်းချက်ကိုတောင်းခံလိုက်ပါတယ်။ထက်လို့တော့နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်တူလည်းဖြစ်တဲ့ Markey ဟာ AAA ရခိုင်တပ်မတော် MNDAA KIA နဲ့TNLA တို့ဖြစ်တဲ့လက်နက်ကိုင်အုပ်စု၄ဘွဲ့ကိုဘာကြောင့် Facebook ကပိတ်ခဲ့ရလဲဆိုတာကိုဖြေရှင်းချက်တောင်းခံခဲ့တာဖြစ်ပါတယ်။ဒီအုပ်စုတွေဟာနိုင်ငံတွင်းမှာငင်းကြင်းရင်ရရှိဖို့ကြိုးပမ်းနေတဲ့အုပ်စုတွေမှာပါဝင်တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံပဋိပက္ခတွေမှာရ Yes, sir, put we go, Julon would talk and get it. Mondia Poisides, car we go, type people. Facebook gay, Joban Mugu, Tuga, Timabu, Chichu, Bime. Dilena guy, Osu, Lizurugu, Facebook up, Bechinha. Dianda, Piane, Yinjasi, Joban Mugu, Handaya, Yaudelo, Telodoma, Makiga, Piogevari. Pimba, Brigane, Sedwayama, Facebook go, Diga, Atayare, Lena guy, Osu, we eat. Facebook, Samina, Bechin, Kayara, ha. ဒီအဖွဲ့တွေရဲ့ပြပနဲ့ဆက်သွယ်မှုတွေကိုဖြတ်တောက်ရရောက်တယ်လို့သူကဆိုပါတယ်ခုလိုပိတ်ဆို့မှုတွေကြောင့်ဒီအဖွဲ့တွေဟာတိုင်းရင်းသားအရာဖွဲ့လူဖွဲ့စည်းတွေအစိုးရစစ်ဆန်ညှိနှိုင်းရေးမှုတွေငြိမ်းချမ်းရေးဖော်ဆောင်မှုကိုကူညီဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာအကြက်ခတ်တွေနဲ့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေရဲ့ကူညီပံ့ပိုးမှုတွေကိုအလောင်းဝေ Amundia Handaye Policine Patelu, so in Buya, Tebe, Kau Mu, Grandma Zibulet, Kapuimbia, Yaudelu, Makiga, Topia, Kevari. Dikisane Patelu, Shininjeku, Facebook Tangam, Malatia, Nelson Tabi, Bebule, Makiga, Duncan Tabarishim.
တော်တော်ရှင်များရှင်တမရောကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလာကြံပြဆိုင်းစားပြီးညီငယ်ရေးဆွေးနွေးဖို့ကံလန်ခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီအပြစ်ခတ်ရက်စဲထားတဲ့ကာလအတွင်းဒီမှာအစိုးရတာဝန်ရှိသူတွေတမရောနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကကိုယ်စားလှယ်ကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေသေးပါအပြစ်ခတ်ရက်စဲရေးကြ
တာဖြစ်နေပါတယ်ဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ domi@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ဒေါ်လာလတန်းတင်ဆက်တဲ့နေနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။တော်ရရှိများရှင်မိတ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေ။အများအပြားကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်။ဒါပေမဲ့လို့မိတ်ဆွေ၃၄ဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲ။အဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြေးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်။ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုတုံ့နှုံးပြောဆိုမလဲပြောနိုင်တဲ့အတုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အရောင်းဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော
့ Say let me foot the bill for this
နောက်ထပ်နားဆင်ကြည့်ကြရအောင
် Say let me foot the bill for this
အတိအပယ်ကတော့ကျမပေးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီး Bus ကအတိအပယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော့
Here let meIt's my treat.
နောက်ထပ်နားဆင်ကြည့်ကြရအောင
် Here, let me, it's my treat.
အတိအပယ်ကတော့ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်။ဒီနေရာမှာ TREAT treat ကအတိအပယ်မျိုးမျိုးရှိပါတယ်။စိတ်ချမ်းသာရအောင်ကျွေးတာ၊မွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုညှိနှွန်းပြောဆိုတာဖြစ်ပါတယ်။စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲ။အနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြခြေဆိုရင်ရောဘယ်လိုပြောမလဲ။
Dutch treat.
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်. Dutch treat.
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အတုံးတစ်မျိုးက
go Dutch.
Not kaw na sin ji ja ya aw.
Go Dutch.
Di niya ma D-U-D-C-H, Dutch ga be ga la de le. Shin pya ya me so yin no Holland nai ngan da Dutch ga la da phit par de. Lun ge de ne paung 300 jaw ga British ne Dutch ri ha sit pwae ji dwi sin nwe ga ja de. Sit phit de so yin me yan saung ja daw da bo shin. Da jaw mu English ma Dutch so de sa ga lon ha nain pyo da so ga de tbo yauk par de. A da ga daw thu sin ga bo. Upama courage so de tat ti ko Dutch ne twe pi Dutch courage လို့ဆိုရင်တော့တတ်တီကြောင်းတာကိုဆိုလိုပါတယ်။ဥပမာသူကအရက်မှုမှတတ်တီရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်။ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာတွေ့ကိုပေးခြင်းဆိုတဲ့သဘောရောက်ပါတယ်။တော်ရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တဲ့အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးခြင်းဆိုရင်တော့
dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့မြမရေးတုံသက်ချက်အစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံဟာမတူကွဲပြားမှုတွေနောက်အပြန်အလှန်နားလည်တိခတ်မှုနဲ့ထူထောင်လာခဲ့တဲ့ဒီမြန်မာနိုင်ငံအနေနဲ့မတူကွဲပြားမှုတွေနဲ့မတူကွဲပြားတဲ့သူတွေကြားမှာအပြန်အလှန်နားလည်တိခတ်မှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့လည်းပြပကကူးဆက်ဝင်ရောက်လာတဲ့အယူအဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စုကဂုံတူးဆောင်ပါမော့ခမြမအရေးကျွမ်းကျင်သူဂျိုးဆပ်ဆီလ်ဗာစတိုင်းကသုံးသပ်ပါတယ်။ပြန်လည်တင်မြင့်ရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူတင်တယ်လို့လည်းဆိုပါတယ်။ပါမော့ခဆီလ်ဗာစတိုင်းနဲ့ဥကြော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရအောင်ပါရှင်။
ကျန်ကြီးဆွေးပါဆိုင်များမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြန်မာအမျိုးသားစိတ်ဓာတ်သည်ဘာသာရေးနှင့်ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမဟုတ်ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are differentAnd one can be both a nationalist and a Buddhist.
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆံနေပါသလား။တစ်ခုနဲ့တစ်ခုဆက်ဆံနေပါလေ။အတူတူတော့မဟုတ်ပါဘူး။ဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါလေ။တစ်ခုနဲ့တစ်ခုဟာဖီလာဆန့်ကျင်မဟုတ်ပါဘူး
။ဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
။ Well, Buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တဖက်ကိုတဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆိုတာဘာသာကြားရင်းနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါက်ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်တေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာတမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်။သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်။ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်။တစ်မျိုးနဲ့တစ်မျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး။
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well. In other words, during this last century 12
ချမ်းဖက်မှုတွေဟာလည်း ရေရှည် ဖြစ်ထွန်းလာခဲ့တဲ့ ကိစ္စတရပါပဲ ဒီနေ့ပြောရရင် အခုနောက်ဆုံးရာစုနှစ်မှာပါ ဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရတည်လာမှုနဲ့ ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ် တမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင် ဗမာတွေမြန်မာအလဲပိုင်းတခွင်ကိုအုပ်စိုးထားခဲ့စဉ်တုန်းက ဒေသတဏ္ဍတလျားကလူမျိုးစုတွေဘာသာရေးအတိုင်းအဝိုင်းတွေ လူမှုဝန်ကျင်တွေကိုသူတို့ဟာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်။ နိုင်ငံတော်ကချမှတ်ထားတဲ့ဘောင်အတွင်းနေထိုင်သမျှကာလပတ်လုံးဒီလိုပဲခွင့်ပြုထားခဲ့တာပါ။ဒါဟာ 20 ရာစုအစပိုင်းမှာတစုနဲ့တစုသဘောထားမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနှက်လာခဲ့ပါတယ်။တကယ်တော့အင်းကြီးနေအချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဗုဒ္ဓဘာသာအစဉ်အလာအစ္စလာမ်အစဉ်အလာမဟုတ်ပါဘူး။အင်းကြီးနေကြပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစဉ်အလာတွေသာရှိခဲ့ပါတယ်။
ချာရီဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြိမ်းငြိမ်းချမ်းချမ်းစင်တွဲနေထိုင်တဲ့အစဉ်အလာရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ခင်ဗျာအဲ့ဒီတော့ကောင်းတဲ့အစဉ်အလာတွေအခုစိတ်ကုန်းသွားခဲ့ပြီလားသူတို့မဟုတ်အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းတဲ့စီတင်များပုံမိုးပေါ်လွင်လာလို့လားဆိုတာဘယ်လိုပြောမလဲခင်ဗျာ
The mess that we are seeing unfold at the present time, the fighting, this disagreement is largely the outgrowth of the failure of the Burmese
အခုကကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတိုက်ခိုက်မှုတွေသဘောကွဲလက်မှုတွေဟာအဓိကအားဖြင့်ဗမာတွေအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မြန်မြန်တတခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတစ်ဆင့်ပေါက်ဖွားလာတာပါတမိုင်းမှာလည်းအုပ်စိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်စိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာ အုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စိုးမှုစနစ်တရက်ကိုမျိုးဆက်တစ်ခုကတစ်ခုကိုနီးလန်းတကြလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်ဒေးလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မြန်မာလူ့အဖွဲ့အစည်းဟာငြိမ်းချမ်းသောလူ့အဖွ
ူတွေရဲ့အထင်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ညဉ့်ဉန်းကြီးကတဆင်ပောက်ဖွာလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင
်ဗျ။ Well, I think there is no offer or belief that peace cannot exist between the various peoples in Burma.And there were long periods of time when peace.
မြန်မာနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်။စင်ခုံမှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှေ့ရှေ့လျားလျားရှိခဲ့ပါတယ်
။ဆိုတော့အရင်ကမရှိခဲ့ဘဲအခုရှိလာကြတော့ဆိုင
် We are seeing a number of new ideas being brought inby outsiders and that people who come from other areas bring with them the unhappiness, hatred, disagreements and impose it on the peoples who had for long periods
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစဉ်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတိစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်။အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်။ဟိုနောက်တစ်ခုကဖဆဗလာခေတ်တုန်းကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲ့ရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြံဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
I am concerned about this idea that the emphasis on a state religion is something that is fairly new
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးပါတယ်နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွဲဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခေတ်တည်ရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့က ဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူး။လူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကျင့်ကြံလိုက်နာကြဖို့ပဲရှိပါတယ်
။အခုလို့ဆိုတော့စေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိပဲအတူဆင်တွဲနေထိုင်လာကြတယ်။အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတွတ်တက်မလာပဲနောက်ပြန်ဆုံးရတဲ့သဘောပေါ်ဆိုင်ရှင
်။ I agree with you fully. There was far much social harmony in Burma when the various groups lived under their own rules side by side peacefully acknowledging the paramountcy of the Burmese.
ကျွန်တော်အပြည့်အဝသဘောတူပါတယ်။မတူကွဲပြားတဲ့လူအဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတာရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွက်ခဲ့ပါဘူး။ဒါကြောင့်မြမသမိုင်းမှာငြင်းကြံရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုယ်ကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး
။ဟုတ်ကဲ့ဆရာကြီးအဲ့တော့ရှေ့ကိုမျှော်ပြီးကြည့်မယ်ဆိုရင်ဒီလိုသဟဇာတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နိုင်တဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာလို့ကျွန်တော်တို့ပြုပြင်ရမလဲခင်ဗျာ။စနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားပရိမောလူအဖွဲ့အစည်းလူတွေရဲ့စိတ်ညစ်သဘောတဘာဝကိုပြောင်းလဲရမှာခင်ဗျာ
Well I think we have a base if we would only look back at it and that is Aung San General Aung San when he led the Burmese people and he brought them together at the Panglong meeting talked about the rights of peoples to be themselves
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါဘိုးကျော်အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဘိုးကျော်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြားခဲ့ပါတယ်။မွတ်စလင်တွေကိုတော်လည်းကောင်းတခြားအုပ်စုတွေကိုတော်လည်းကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူး။ငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်။ဘိုးကျော်အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်။လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချေလဲလာကြင်ကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတာရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
ဒါကတော့ဥကျော်စံသာတင်ဆက်တဲ့မြမအရေးတုံတက်ချက်အစီအစဉ်ပါရှင်ဆက်လက်ပြီးတော့နားဆင်ရမယ့်သူယုံကြည်ရာအစီအစဉ်မှာတော့ဒေါက်တာအောင်ကသူပါရီယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ဟယ်လိုမင်္ဂလာကျွန်တော်ယုံကြည်ထားရင်အကြောင်းရောတော့ယူသားမှုပဲဖြစ်ပါတယ်။ယူသားမှုဆိုရင်မသူတစ်ပါးပေါ်ယူသားရခုလည်းပြောရမှာမဟုတ်ဘဲမိမိကိုယ်ကိုမိမိယူသားတာကိုပြောချင်တယ်။လူတွေဟာတခြားလူတွေပုံမှာယူသားသားပြောဆိုလောက်ကိုက်ပြတဲ့ချက်ပြင်းတယ်။မိမိကိုယ်တိုင်ပေါ်ကိုယူသားသားစဉ်းစားထုတ်တန်ချက်ပုံမင်းနေတာကြတယ်။မိရဲ့လက်တို့စိတ်ပဲချက်တကူရည်ရွယ်ချက်ပန်းတိုင်းမိရဲ့ယုံကြည်အောင်လို့ပုံမှာယူသားမှတ်ကန်တဲ့စည်းညွှန်းထောက်ဖို့တနည်းအားဖြင့်ကိုကူမလေးချမ်းနေမှုကိုကူကိုလေးပြတန်နေမှုဆိုတာပါအဲဒီမှာကျွန်တော်တို့ကကိုယ်တိုင်လိုအပ်မဲ့ကိစ္စတခုမှကိုယ်ရဲ့စိတ်ရင်းတခုတည်းကိုချေခံပဲတခြားလူတွေသဘောထားအခြားအကြောင်းရင်းတွေကိုထပ်တွဲပြီးတော့ကိုယ်လုံနိုင်တာကိုယ်လုံချင်းတာမျိုးမဟုတ်ပဲနဲ့ကိစ္စတွေလွန်လိုက်လို့တော့ဆုတ်ဖြတ်နိုင်ရရှိတယ်လားအဲ့မျိုးမျိုးဆိုရင်နောက်ဆုံးနဲ့စိတ်မှုပေါ်မှာလိုရတာကိုစိတ်တင့်ပိုင်းပြီးလိုရမယ်ဆောင်အစားကလေးကနေကိုယ်စိတ်ရင်းရှိတဲ့အတိုင်းယူသွားတယ်မြင်နေပုံပွဲလေးနဲ့ထောက်ပြပြီးတော့ပိုပါလုံနိုင်တယ်ပိုပါပါရမလုံနိုင်ဘူးဆိုပြီးတော့ဆန်းစင်လောက်ကမယ်ဆိုရင်လူတွေကပို့ပြီးအောင်မြင်မယ်လို့ယူပါတယ်ပြီးတော့ဒီလိုကမှကိုယ်ရဲ့ယူသားတဲ့စည်ရင်ပါလို့ကိုယ်ကိုမြဲစိတ်တန်နေမှာပေါ့တို့တူပဲမိမိရဲ့ညီရွယ်ချက်ပန်းတဲ့မျိုးကိုလည်းကိုယ်စည်ရင်နဲ့ယူသားစွာရွေးချက်ချမှတ်လို့ရထင်တယ်ကိုယ်ကပန်းတဲ့အတွက်ကိုယ်ဘာလုံနိုင်တယ်လဲကိုယ်ကိုယ်တိုင်ဘာလို့ချင်းလဲဆိုတော့ယူယူသားသားမစင်စားပဲ ခွင်လန်းနေလာဆောင်ရည်ကိုကြည့်ပြီးတော့ပြောင်းလဲရွေးချယ်နေမယ်ဆိုရင်တော့တကယ်ပျော်ရွှင်မှုရမှာမဟုတ်လို့မျိုးအဲ့ဒီလိုကမှအငြင်းတန်းတို့တီအောင်ချက်ဆောက်တိတော့လောက်ကနေမြင်မှလည်းမဟုတ်ဘူးဟုတ်ကိုကိုကျွန်တော်ဥမထားပြီးပြောမယ်ဆိုရင်တော့ကျွန်တော်အခုသင်ယူနေတဲ့ဘာသာရေးမြင်မှစနေလောက်တန်းချင်းလို့တဲ့ဈေးရင်ဟိုဈေးရင်နဲ့ဆုံးဖြတ်ပြီးတော့ကျူစားလမ်းကျူစားနေခံလို့ခုအမေရိကန်ပြည်ထောင်စုကပေးတဲ့ Fulbright Scholarship ရရှိပြီးတော့အစီအစဉ်ပညာသင်နေရတာပေါ့ဒီလိုမျိုးပဲနဲ့အခွင့်အလမ်းလာဆောင်လေးကကြည်ပြီးတော့ကိုကျွန်တော်ရဲ့ရည်မှန်းချက်ကိုပြောင်းလဲခံမယ်ဆိုတော့ခုချိန်မှဒီလိုနေရာမျိုးမှရှိနေမှာမဟုတ်ဘူးခါပြီးတော့ကိုရဲ့ရည်ရွယ်ချက်ဥတီချက်ကတော့ဘွေဝါနေနဲ့နေမယ်ကိုကိုကိုရုပ်သားတဲ့စင်နဲ့ရွေးချယ်ထားတဲ့ရည်မှန်းချက်လေးဆိုရင်တော့ဒီဇိုင်းမှန်မှန်ဆေးပြီးကျူစားနေခြင်းဖြစ်ပေါ်နေမှာနောက်ဆုံးအရေးကြီးဆုံးဖြစ်တဲ့မိမိရဲ့ယုံကြည်မှုဆိုတာကိုလည်းကိုယ့်ကိုယူသတ်မှုအခြေခံမှာတာမန်ရမှာပဲ။ဒါမို့တခြားလူရဲ့အတွေးခေါ်ကြံစာလေးပဲရောရောင်ပြီးတော့မိမိကိုယ်ပိုင်စိတ်ရင်းမထဲဝင်နဲ့လမ်းမျိုးချင်နေမယ်ဆိုတော့ top ပေါ်တဲ့သူ့ခွင့်ယူခြင်းမဖြစ်မှမဟုတ်ဘူးလို့ကျွန်တော်ထင်တယ်ကတော့တော့ယုံကြည်တယ်တော့တော့မြို့ကြည့်မှုဆက်ပြတ်သားတဲ့ယုံကြည်မှုမျိုးရရှိနေဖို့ကိုယ့်ကိုယူသေးယူသတ်သတ်ဆက်စီရမလို့ထင်တယ်။ကိုယ့်ယုံကြည်မှုကိုယ့်ရဲ့တန်ဖိုးကကိုယ်စိတ်တဏ္ဍာမတည်ရဲ့ယူသောမှုကိုအခြေခံမှာခိုင်မာတဲ့ယုံကြည်မှုဖြစ်လာမှာပေါ့။ဒါရင်းကတော့ကျွန်တော်ခုယုံကြည်ထားတဲ့မိမိကိုယ်ကိုယူသောမှုပါပဲ။အားလုံးကျမ်းမွှေးလို့ပါ။
အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်ပေးပါမယ
် VOA မြန်မာပိုင်းကအခုလိုတင်ဆက်နေတဲ့အသက်ရှင်ကဏ္ဍတွေနောက်ရေဒီယိုအစီအစဉ်တွေရုပ်သံအစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံပါကပြောပြမှာပ
ါမြောက်ကိုရီးယားကိုနျူကလ িয়ার ဖျက်သိမ်းစေမယ်ဆိုတဲ့ရည်ရည်ချက်ကနောက်ပြန်ဆွလိုက်ပြီဆိုတဲ့ကိစ္စသမ္မတဒေါ်နယ်ထရမ့်ကညှင်းဆန်လိုက်ပါတယ်1953မှာစစ်ပီးကြောင်းတင်ညာချက်များနဲ့ရဆိုင်ထားရတဲ့ကိုရီးယားစစ်ပွဲကိုတဝင်းအဆုံးသတ်ကြောင်းကြီးညာမလားဆိုတဲ့သတင်းထောက်ရဲ့မေးခွန်းကိုဖြစ်ကြမှာဒေါ်နယ်ထရမ့်ကဒီပြတ်ဖြစ်မဖြစ်ပဲနဲ့ကြည်သေးရပေါ်လို့ဖြစ်ကြခဲ့တာဖြစ်ပါတယ်။နောက်ဆောင်သူတို့ဟာဟနွိုင်းမက်ထရိုပိုဟိုတယ်မှာညစာမစခင်ဆွေးနွေးတဲ့အခါသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ခြေရင်းနဲ့ဆုံဖြတ်ချက်တွေပြုလုပ်ခဲ့တယ်ဆိုတဲ့အကြောင်းကင်ဂျွန်အုံးကချီးကျူးတာကိုသတင်းထောက်တွေကကြားခဲ့ရပါတယ်။ဒေါ်နယ်ထရမ့်ကလည်းတွေ့တဲ့မှုတွေအများကြီးရခဲ့တယ်။အကြီးအကျယ်ဆုံးတွေ့တဲ့မှုကတော့သူ့နှုတ်ကြားမှာဆက်ဆံရေးအင်မတန်ကောင်းတဲ့ပဲကိစ္စပဲဖြစ်တယ်လို့ပြောကြခဲ့ပါတယ်။နျူကလ িয়ার လက်နက်ကိုစီးအပြိုင်ဆိုင်ဖြစ်နေတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတိုက်လေရင်တွေပြစ်ချတယ်ဆိုတဲ့အပြန်အလှန်ပြောကြားချက်တွေကြောင့်တင်းမာမှုတွေပုံပြီးတော့မြင်မာလာနေပါတယ်။အငင်းပေါ်နေတဲ့ကက်ရှမီးယားနယ်မှာသတ်မှတ်ထားတဲ့ပါကစ္စတန်ထိန်းချုပ်နယ်မြေတွေကိုပြန်တန်လာတဲ့အိန္ဒိယလေယာဉ်နှစ်စင်းကိုပါကစ္စတန်ဘက်ကပစ်ချလိုက်တယ်။အိန္ဒိယလေယာဉ်မှုတစ်စီးလူလည်းသူတို့ဖမ်းဆီးထားတယ်လို့ပါကစ္စတန်ဘက်ကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယကတော့ပါကစ္စတန်ဟာဂျန်ဆာမှုမရှိရတဲ့သူတို့ဘက်ကကြွကြွလာပြီးတော့အိန္ဒိယလေကြောင်းပိုင်နယ်ထက်ကိုဝင်ရောက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယလေယာဉ်မှုတူပါကစ္စတန်လက်ထက်မှာအဖမ်းခံရတဲ့ဆွဲကိစ္စကိုလည်းသူတို့ကအတိအကျပြောကြားခဲ့ပါတယ်။
ကျေးဇူးပါရှင်။တင်းအချင်းချုပ်ကိုဥကြောဇန္နာကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်နဲ့မတ်ဆူရင်ထွေးတို့ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ပါ။ကျမတို့ကြာတာပရင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလောကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.